မြန်မာဆိုင်ရာထူးခုစလဲအဖွဲ့အစည်းကိုဦးဆောင်သွားမဲ့အာဆီယံထူးခုစလဲအင်ဒိုနီးရှားနိုင်ငံရဲ့ဝန်ကြီးဟာမြန်မာရေးကိစ္စမှာဘလို့ချိကက်ညှိနှိုင်းသွားမလဲဆိုတာပေါ့အများကစိတ်ဝင်တစားရှိနေပါတယ်အဖွဲ့အစည်းအားလုံးနဲ့ပူးပေါင်းဆောင်ရွက်သွားမယ်ဆိုတဲ့အာဆီယံထူးခုစလဲရဲ့ပြောကြားမှုအပေါ်မှာနိုင်ငံရေးလှိလာသုံးသပ်သူတွေရဲ့အမြင်မျိုးမျိုးရှိနေပါတယ်လီကျောင်းရန်ကုန်ကသတင်းပေးပို့လာတာကိုကုသညွန်ပြောပြပေးပါအောင်ခင်ဗျာ
အရှိတောင်ရှာနိုင်ငံများအသင်းအာဆီယံရဲ့အလှကျဥက္ကဋ္ဌဖြစ်လာတဲ့အင်ဒိုနီးရှားနိုင်ငံရဲ့ဝန်ကြီးရက်နိုမာဆူဒီဟာမြန်မာနိုင်ငံအတွက်ထူးခုစလေအဖွဲ့ကိုဖွဲ့စည်းသွားဖို့ရှိနေပါတယ်။ဒီဖွဲ့ကိုသူကိုယ်တိုင်ဥဆောင်သွားမှာဖြစ်ပြီးတော့ဘလောက်ထိအောင်မြင်အောင်လို့စွမ်းဆောင်နိုင်မလဲဆိုတဲ့အပေါ်မှာတော့အမျိုးမျိုးအမြင်တွေရှိကြပါတယ်။ပြိပခဖြစ်နေတဲ့အဖွဲ့စည်းအားလုံးနဲ့ပူးပေါင်းဆောင်ရွက်ဖို့တဲ့တန်းသာပြည်သူလူထုရဲ့တောင်းဆိုချက်ကိုပဲအာဆီယံအနေနဲ့လေးထားသင့်တယ်လို့နိုင်ငံရေးလှိလာသူတချို့ကမြင်ပါတယ်။အင်ဒိုနီးရှားနိုင်ငံရဲ့ဝန်ကြီးဟာတန်ငင်းတမန်ကင်းကနေပြဿနာရဲ့အဖြေကိုရဖို့စိတ်ဝင်စားနေပုံရတဲ့အကြောင်းမြန်မာလူခွင့်ရေးဖွဲ့ BHRN ရဲ့အမှုဆောင်ညွှန်ကြားရေးမှူးဦးကျော်ဝင်းကပြောပါတယ်စစ်ရာဇဝတ်မှုတွေကျူးလွန်တယ်လို့နိုင်ငံတကာမှာဆွဆွဲခံရတဲ့အာဏာသိမ်းမြန်မာစစ်ကောင်စီနဲ့ဆက်ဆက်ဆွေးနွေးလို့တော့အဆင်မပြေနိုင်ဘူးလို့သူ့အနေနဲ့ဒီအင်ဒိုနီးရှားနိုင်ငံရဲ့ဝန်ကြီးနဲ့ဒီကနေ့ဂျကာတာမြို့မှာတွေ့ဆုံတော့ရှင်းပြခဲ့တယ်လို့သူကပြောပါတယ
်ကျွန်တော်တို့တွေဟာစကားပြောဖို့တန်ခင်း solution တစ်ခုပြည်လဲရေးတစ်ခုရဖို့အတွက်စကားပြောတယ်ဆိုတော့ဒါနိုင်ငံရေးမှာတော့ဒါကိုကျွန်တော်ကချန်လက်ထားလို့မရဘူးအဆုံးဖြတ်ချက်ဆိုတာကစပွဲဝိုင်းကလာတယ်သို့တော်လေကျွန်တော်ကရာဇဝတ်သားနဲ့စပွဲဝိုင်းတစ်ခုထဲမှာထိုင်ဖို့တော့အဆင်မပြေနိုင်ဘူးဒါဟိုဒါကိုကျွန်တော်တို့ကဟိုတိုက်ပွဲဝင်နေတယ်ကျွန်တော်တို့အသက်ပေးပြီးကျွန်တော်တို့ဆီကလူငယ်တွေစည်နေတယ်တိုင်းရင်းသားတွေဒီမှာတိုက်ပွဲဝင်နေတယ်ဒါတွေကိုကျွန်တော်ကမျက်ကွယ်ပြုလို့မရဘူးဒါကတော်တော်အရေးကြီးတဲ့ကိစ္စဒီဟာကိုမျက်ကွယ်ပြုတဲ့ဘယ်တတိယနိုင်ငံမှဆိုဘယ်ချောင်းဝင်နိုင်ငံမှဆိုကျွန်တော်တို့လက်မခံဘူးဆိုတော့ပြတ်သားတဲ့ဟိုအဖြေတစ်ခုကျွန်တော်ပေးထားဖို့လိုတယ်အမျိုးမြင်မရှိတဲ့ဥဆောင်မှုမှန်သမျှအားလုံးလည်းကျွန်တော်ကလက်ခံလို့မရဘူးဆိုတော့ကျွန်တော်ကဒီမှာသွားမှာအဓိကပါလဲတိုင်းသားဒေသခံတွေလူငယ်တွေသူတို့ရဲ့တောင်းဆိုချက်ပါလဲဒါကိုနံပါတ်1ဖြစ်ရမယ်ဟိုပါတီပေါ်လစီတွေပါတီရဲ့ခေါင်းဆောင်ပိုင်းကပြောခဲ့တဲ့ဆုံးမစကားတွေဒီညမှာလာပြောလို့မရဘူးယနေ့လက်ရှိမျက်မှောက်ကာလမှာကျွန်တော်မြန်မာပြည်အတွက်အကောင်းဆုံးသောအဖြေကပါလဲဆိုရင်ဒီစစ်တပ်ကနိုင်ငံရေးကလုံးဝလုံးဝထွက်သွားဖို့ပဲရှိတယ်ဒါကိုကျွန်တော်အဓိကပြောရမှာဆိုတော့ဒါကိုတော့ကျွန်တော်အဓိကဒီကမီတင်နဲ့မှာကျွန်တော်နိုင်ငံရေးဝန်ကြီးဌာနနဲ့လည်းကျွန်တော်မီတင်ဖြစ်တယ်။နောက်ဒီဘက်မှာတခြားအစုတွေနဲ့လည်းကျွန်တော်မီတင်ဖြစ်တော့ကျွန်တော်ရဲ့ main အဓိကဒီနေ့ပေးတဲ့ message ကတော့ဒီအင်ဒိုနီးရှားရဲ့ဘက်မှာဒီ message ပဲပေါ့နော်
။မြန်မာရေးနဲ့ပတ်သက်လို့အာဆီယံဘုံသဘောတူညီချက်၅ရက်ရှိတဲ့ဆိုပေမဲ့အာဆီယံနိုင်ငံတွေကြားမြန်မာရေးချင်းကပ်မှုတွေမှာတော့မတူညီတာတွေရှိပါတယ်။ Thai, Cambodia စတဲ့နိုင်ငံတွေကမြန်မာစစ်ကောင်စီကိုနီးနီးကပ်ကပ်ဆက်ဆံပြီးတော့အပြောင်းလဲဖြစ်စေဖို့လိုလားလို့မလေးရှားလိုနိုင်ငံမျိုးကတော့စစ်ကောင်စီအပြင်ဒီ NUG အမျိုးသားညီညွတ်ရေးအစိုးရ NUCC အမျိုးသားညီညွတ်ရေးအတိုင်ပင်ခံကောင်စီတို့ကိုပါတရားဝင်ထိဆက်ညှိနှိုင်းဆွေးနွေးဖို့လိုလားပါတယ်။ပြီးခဲ့တဲ့လတုန်းကဒီထိုင်းကနေပြီးတော့ကမ္ဘာ့ထလုပ်ပြီးတော့မြန်မာစစ်ကောင်စီဝင်ကြီးတွေကိုခေါ်ယူဆွေးနွေးတွေ့ဆုံခဲ့တဲ့အာဆီယံနိုင်ငံကြီးဝင်ကြီးတချို့ရဲ့အလွတ်တဘောတွေ့ဆုံမှုဟာအာဆီယံသဘောထားနဲ့မညီဘူးဆိုပြီးတော့စင်ကာပူဘက်ကကန့်ကွက်တယ်ဆိုတဲ့သတင်းတွေလည်းထွက်ခဲ့ပါတယ်။လက်ရှိအလှကျဥက္ကဋ္ဌအင်ဒိုနီးရှားနိုင်ငံအနေနဲ့ကတော့အာဆီယံရဲ့ဘုံသဘောထားတွေအတိုင်းပဲအကောင့်ထည့်ဖော်လိုက်မယ်လို့နိုင်ငံရေးလှိလာအကြီးအကဲသူဒေါက်တာဆိုင်းကြည်စင်စုကပြောပါတယ
်။အရင်ဆုံးကျွန်တော်တို့ကအရေးထားပြီးတော့ဒီပြပြမယ့်ဥစ္စာကအဲဒီပြည့်ခဲ့တဲ့နိုဝင်ဘာလကတော့သူတို့ဖတ်လာတဲ့ဒီဘုံသဘောတူညီချက်၅ရက်အဥ္စရာသူတို့ဟိုတုံးတက်ချက်ပေါ့နော်။အဲဒါမှထွက်လာတဲ့၁၀ချက်ရှိ၁၀ချက်ကအဓိကကျွန်တော်အဲ5 point consensus ကို implement လုပ်ဖို့အတွက်ဟိုနောက်အချိန်ကန့်တက်ချက်တပ်ပတ်ကူလည်းနောက်ပြီးဝိုင်းတိုင်းတာလို့ရမယ်အညုံကြီးအဲ့ဒါကိုပေါ်ထုတ်ဖို့ဆိုရင်ဟာရှိဆိုတော့အဲ့ဒီဟာကပိုအရေးကြီးတယ်လို့ကျွန်တော်အနေနဲ့ယူဆတယ်အဲ့ဟာမှာသူတို့အဲ့တက်ကူပါပေါ့အစီအစဉ်ဒီသဘောတူညီချက်၅ရက်ကိုအကောင့်ချက်ပေါ်ဖို့အတွက်အစီအစဉ်နေရေးဆွဲတဲ့အချိန်မှာကျွန်တော်ညံ့ခုံလာတာရှိနေတယ်အဲ့တော့နှစ်သက်စလုံးကတော့ကိုနဲ့မဖြစ်တဲ့ဒီကိုဟိုရန်တာပေါ့အချမ်းထက်ပြောတာတော့ပြောနေကြတော့ဒါနဲ့ကျွန်တော်ရိုက်တဲ့နားလည်ရမှာ5 point consensus ဟာကျွန်တော်ဒီဒီမှာရှိရဲ့အဒီအားဆိုအကုန်လုံးနဲ့ကျွန်တော်စကားပြောမှုညှိနှိုင်းမှုဆိုတဲ့ဥစ္စာဒီကတော့ချက်ဖြစ်နေတာ
စစ်ကောင်စီအနေနဲ့သူတို့စီစဉ်ထားတဲ့ရွေးကောက်ပွဲလမ်းကြောင်းကိုပဲရနိုင်တဲ့လောက်အကောင့်ထည့်ပေါ်ပြီးတော့တွစ်ဆုံညှိနှိုင်းမှုအပါအဝင်တခြားနီးလန်းတွေနဲ့ဖြည့်ရှင်းဖို့တောင်းဆိုတာတွေကိုလက်လျောမဲ့ပုံမရှိဘူးလို့နိုင်ငံရေးပါတီတချို့ကတော့ယူဆပါတယ်။လူခွင့်ရေးအဖွဲ့ကြီးဖြစ်တဲ့ HRW ကလည်းအာဆီယံအနေနဲ့မြန်မာစစ်တပ်ကိုပို့ပြီးတော့ပြင်းထန်တဲ့အရေးယူမှုတွေကိုလုပ်တဲ့အကြောင်းဒီကနေ့ကြာသာပေးနေပါတိုက်တွန်းပါတယ်။အာဆီယံအနေနဲ့ထိရောက်တဲ့အရေးယူမှုတွေအတွက်လည်းဦးစီးဦးဆောင်လုပ်ပြီးတော့ဆောင်ရွက်သွားဖို့ဆိုပြီးတော့အာဆီယံအလှည့်ကျဥက္ကဋ္ဌအင်ဒိုနီးရှားနိုင်ငံကို HRW ကတိုက်တွန်းထားပါတယ်ခင်ဗျာ။